နိုင်ငံတကာလူမှုအတိုင်းဝိုင်းတွင်လူအခွင့်ရေးအခြေအနေတွေတစထက်တစဆောက်ရောက်လာနေသလိုယိုယွင်းပြက်ပြားမှုတွေဖြစ်နေပြီလို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကသတိပေးလိုက်ပြီးဥပဒေတွေကလည်းနိုင်ငံတွေမှာလူမှုရေးအရစီးလုံးညီညွတ်မှုကိုချိန်ချောက်နေတယ်လို့ပြောဆိုလိုက်ပါတယ်ဂျနီဗာမှာရှိတဲ့ကုလလူအခွင့်ရေးကောင်စီမှာအမှားစကားပြောကြားစဉ်ကော်မရှင်နာမင်းကြီးဇာအီရာအီအယ်ဟူဆိန်ကသူ့ရဲ့စိုးရိမ်မှုကိုအဲ့ဒီလိုပြောသွားတာပါလီဇာစလန်ရဲ့သတင်းလွှာကိုဦးဆန်မိုးဝေကတင်ပြပေးပါမယ်ရှင
်လူအခွင့်ရေးအခြေအနေတွေဆိုးရွားနေတဲ့အထက်ကမှကိုလံဘီယာအစိုးရနဲ့ဖတ်တဘုံအုပ်စုတို့ကြားဆယ်စုနှစ်ငါးစုကြာဖြစ်ပေါ်နေတဲ့စစ်ရဆိုင်တွားစီခဲ့တဲ့သဘောတူညီမှုကိုကော်မရှင်နာမင်းကြီးဇာအီရာအီအယ်ဟူဆိန်ကရွေးထုတ်ပြီးတော့ချီးမွမ်းလိုက်ပါတယ်သူ့အနေနဲ့စိုးရိမ်မှုအဖြစ်ဆုံးအလွန်ဆိုးရတဲ့အခြေအနေကြုံနေရတဲ့နေရာကတော့စီးရီးယားနိုင်ငံမြောက်ပိုင်းရဲ့မြို့တော်အရှိအလက်ဘူဖြစ်တယ်လို့ပြောပါတယ်အဲ့ဒီရက်မှာပြိမ့်မိနေတဲ့တိမ့်နဲ့ချီတဲ့ပြည်သူတွေနဲ့သူ့ရဲ့ကော်မရှင်ရုံးကြားမှာအဆက်အသွယ်ပြတ်တောက်နေသလိုအကူအညီတွေလည်းမပေးနိုင်ဘူးလို့သူကပြောပါတယ်
Pounded by accelerating bombardment and deliberately deprived of food and medical care many of them including small childrenreport
sana yikari sewa akuni re myauk si nai aw ma pu pin nai aw tamin sat sat go yue pi lo boun re che cha ni ba de kle ngai re pa win lu re a mya pya se ya ro mae a chein go saung sai ni ya ba de alon thai lan sia kaung bi a che kan lu khwin ye san tat mat che ne lu jin wo go ta za si souk pyat sat nai aw phet si ni de lu ya phet de so ra tin sha ba de
commissioner mini ga ti phi phi souk yauk ja sin la ni de nai ngan da ga a phwe si de ka ba ji go ma ti nyi aw chein chaung ni de u bi de deလူစိမ့်တွေကိုလက်မခံနိုင်ပဲစိုးရင်ကြောက်လန့်နေကြတဲ့နိုင်ငံတွေကိုလည်းတရိပ်ပေးလိုက်ပါတယ
် Many of my recent missions to Western Europe and North America have included discussions of increasingly worrying levels
ကြာခင်းကတော့ရောက်ခဲ့တဲ့ကျွန်တော်ရဲ့အနောက်ဥရောပနဲ့အမေရိကတိုက်မြောက်ပိုင်းခီးစင်တွေအတွင်းဆွေးနွေးခဲ့ကြတာကတော့ဘာသာရေးလူမျိုးရေးအစွန်းရောက်မှုအမုန်းတရားနဲ့အကြမ်းဖက်မှုတွေအပေါ်စိုးရိမ်မှုတိုးများနေတာကြောင့်ရွှေ့ပြောင်းအခြေချမှုတွေကိုစန့်ကျင်နေကြသလားဆိုတာပဲဖြစ်ပါတယ်
နိုင်ငံရေးခေါင်းဆောင်တွေဟာနှိမ်ချဆက်ဆံမှုတွေလူမိုက်ဆန်းဆန်းအကြမ်းဖက်မှုကျူးလွန်တာမျိုးတွေကနေသူတို့ရဲ့ပုံကိုယ်ရေးအကျိုးမြတ်ရှာနေကြတယ်လို့ဇာအိကဆွဆွဲပြောဆိုလိုက်ပါတယ်အမုန်းတရားကြောင့်ဖြစ်ရတဲ့ရာဇဝဲမှုတွေကတနေ့တခြားတိုးများလာနေတယ်လို့လည်းသူကပြောပါတယ်ဘရူနီနိုင်ငံနဲ့မြန်မာနိုင်ငံတို့အတွင်ဖြစ်ပွားနေတဲ့ဆိုးရွားတဲ့အခြေအနေတွေပေါ်မှာလည်းသူ့အနေနဲ့အထူးစိုးရိမ်မှုဖြစ်ရတဲ့အကြောင်းလူ့အခွင့်အရေးကော်မရှင်နာမင်းကြီးကပြောပါတယ်ဘရူနီနိုင်ငံအတွင်းမှာလူမျိုးစုနွယ်တွေအချင်းချင်းကြားခွဲခြားဆက်ဆံမှုတွေကစိုးရိမ်စရာကောင်းလောက်အောင်ကြီးထွားလာနေတဲ့အတွက်ဒုက္ခသည်တွေဟာအိမ်နီးနားချင်းတိုင်းပြည်တွေကိုထွက်ပြေးခိုလုံနေကြပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းနိုင်ငံရဲ့အနောက်ပိုင်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်ဥပဒေမဲ့တပ်ဖြတ်မှုကျူးလွန်နေတာတွေထင်းသလိုဖမ်းဆီးမှုတွေပြုလုပ်တာအကျဉ်းချတာနှိပ်စက်ညှဉ်းပန်းတာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားနေတယ်လို့သူကပြောလိုက်ပါတယ်ခင်ဗျာ